ကန်းတိုင်းကလေးမြို့ပါစီကျေးရွာမှာစစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့တို့ကြားမေလ31ရက်ဒီကနေ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကတာမြို့ပတ်မှာလည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မနေ့ကတိုက်ပွဲဖြစ်ခဲ့တဲ့နေရာမှာစစ်ကောင်စီကလေယာဉ်တွေနဲ့လာပြီးဘုံကျဲသွားတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မခင်ချီတွေကပြောပြပေးပါမယ်ခင်ဗျာ။
စကိုင်းတိုင်းကလေးမျိုးတာစီကျေးရွာမှာကလေးမျိုးပြည်သူ့ကာကွယ်ရေးအဖွဲ့ PDF နဲ့စစ်ကောင်စီတပ်ဖွဲ့တွေအကြားဒီနေ့တိုက်ပွဲတွေဖြစ်ခဲ့ပါတယ်။ကလေးမျိုးပြည်သူ့လုံခြုံရေးတပ်ဖွဲ့ KCA နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တို့ပူးပေါင်းပြီးတော့တိုက်ခိုက်ကြလို့ကလေးမျိုးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တပ်မှုကြီးကဒီဝေကိုပြောပါတယ်
။သူတို့ကမနေ့9:00ဝန်းကျင်လောက်ခလာလေး9:00ကျော်လောက်မှာဝိုင်းကြတာကြအရောက်ဝတ်တင်လာဝင်လာပြီးဒီကျွန်တော်တို့ PDF ဆင်းမှာပါတဲ့အိမ်ကိုဝိုင်းတာသူကလွတ်သွားတယ်ဗျအဲလိုမျိုးလေးကိုအဲ့မှာကျွန်တော်တို့လူရှိရင်းကရွာကန်နေတဲ့တိုင်နေရွာနာမှာဆုလို့ပေါ့နော်ကျွန်တော်တို့ကရွာကန်နေတဲ့တိုင်နေရွာလဲနိုင်တာဝန်တိုက်ပြီးပါဆိုတော့ကျွန်တော်တို့အဲ့လိုမျိုးတိုက်ပွဲလေးရှိပြီးသွားတယ်အဲ့လိုမျိုးကကျွန်တော်တို့ဘက်ကတော့အဲတိုင်ရရလူမရှိပါဘူးဗျတို့ဘက်ကတော့၃ယောက်ကတော့ဖြည့်တယ်၃ယောက်နဲ့ဆုံးဖြည့်ပါတော့ဒါမဲ့ပြီးမပြီးတော့ကျွန်တော်တို့၂ယောက်ကတော့တည်နိုင်တယ်ဗျအဲကားခွေတက်သွားဆိုတော့
နေ့လယ်ပိုင်းမှာတိုက်ပွဲဆက်ဖြစ်ခဲ့ပြီးညနေ3:00လောက်မှာပြန်ရင်သွားတယ်လို့ကလေးမျိုးကီးစုကာကွယ်ရေး PDF တပ်ဖွဲ့တပ်မှုကြီးကပြောပါတယ်။တာစီကျင်းရွာကကျောင်းသားတွေနဲ့ကျင်းရွာအုပ်ချုပ်ရေးမှူးဟောင်းအပါအဝင်မိသားစုဝင်တွေကိုဒီကနေ့မနေ့အစောပိုင်းမှာစစ်ကောင်စီကဖမ်းဆီးခဲ့ပြီးတဲ့နောက်တိုက်ပွဲတွေဆက်ဖြစ်ခဲ့တာလို့ PDF အဖွဲ့ဝင်တွေကတာစီကျင်းရွာကတူကပြောပါတယ်။
ကျေးရွာအုပ်ချုပ်ရေးမှူးပေါ့နော်အုပ်ချုပ်ရေးမှူးအဟောင်းပေါ့နော်ဒီ NLD အစိုးရကအုပ်ချုပ်ရေးမှူးခံလာတဲ့အခါပေါ့နော်အဲ့ဒါမိသားစုလိုက်ပါလေအဲ့ဒီမှာကလေးတွေပေါ့နော်သူကတော့ဥသားစုလိုက်တူနေတူမတွေရောမင်းကလေးကတော့များတယ်မင်းကလေးကဝတ်တော့ရှိမှလည်း၄ယောက်တော့ရှိမှလည်းနော်အဲ့ဒါပြီးရင်ကြက်ကြလေးက၉ယောက်ပြအဲ့မှာကျွန်တော်ကနာမည်တော့အတိကျတော့မတိသေးပေါ့နော်မှကျွန်တော်လောလောဆယ်တိုက်နေတော့နဲ့ပါတော့ရတော့လေဥပ္ပဒါမိသားစုကတခုနဲ့ဟိုအပြင်လူငယ်လေးတွေပေါ့နော်ကြောင်သားလေးတွေအဲ့ဒီက၉ယောက်အဲ့ဒါပြီးရင်ကျွန်တော်တို့အန်ရီတိုက်ကပေါ့နော်ကိုလိုင်ထွန်းအဲ့ဒါတယောက်ပါတယ်ဗျအားလုံး၁၀ယောက်ပေါ့
မနေ့ကဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်အစားတိုက်ပွဲတွေဖြစ်ထားတဲ့စကိုင်းတိုင်းကတာမြို့နယ်ဘက်မှာလည်းဒီနေ့ညနေ 9:15 မိနစ်လောက်တုန်းကစစ်ကောင်စီကလေယာဉ်နဲ့ဘုံကားလုံးလောက်လာကျဲသွားခဲ့တယ်လို့ဒေသခံတို့ကပြောပါတယ်
။လေယာဉ်တစ်စင်းလာရပြတစ်စင်းအောက်ကနေတော့သူတို့စက်တနက်နဲ့ရမ်းပစ်လာလဲပြောရတဲ့ဒါမှမဟုတ်ဒီဘက်က PDF အဖွဲ့တွေငြင်းနေတယ်9:15ပါလာပြီးပုံချသွားငါလုံးလို့ပြောပါတယ်အမှသူငါလုံးဆက်ပြီးကြံပြဲသွားပါတယ်အဲ့နေရာဒီနေရာတရတော့ခုနကလူသူမရှိတဲ့နေရာမျိုးဖြစ်သွားတာပေါ့နော်။ရွာကြီးဘောတော့မဟုတ်ဘူး။လူကြီးတိုက်တော့မရှိပါဘူး။စစ်ကောင်စီကသူလာပြစ်သွားတာပါ
။စကိုင်းတိုင်းကလေးမျိုးတာစီကြီးရွာနဲ့ကတာမျိုးနယ်တွေကဒီကနေ့ပြစ်ခတ်တိုက်ခတ်မှုအခြေအနေနဲ့ပတ်သက်လို့မသိရဘူးလို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းကပြောပါရည်
။ဟောမရှိပါဘူးဗျာ။ဟိုဘက်မှာတော့ရှိတယ်ကျွန်တော်တို့ဟာဟာဘက်မှာတော့ဟာဟာဘက်မှာတော့ရှိတယ်အဲ့ဒါပဲရှိပါလိမ့်မယ်။
ကတာမျိုးနယ်ကကတာပမော်သွားတဲ့လမ်းမပေါ်ကမိုးကြားနဲ့ဟင်းသားရွာသားမှာမနေ့မီလာ30ရက်နေ့ကစစ်တပ်နဲ့ဒေသခံ PDF အဖွဲ့ကိုဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းကချင်လက်နက်ကန် KIA တပ်မဟာ၈ကတပ်ဖွဲ့ဝင်15ယောက်လောက်ပါဝင်တိုက်ခိုက်ပေးခဲ့တယ်လို့ကတာ PDF အဖွဲ့ကပြောပါရယ်။တပ်ဖက်တိုက်ခိုက်မှုတွေမှာဒေသခံ PDF တပ်ဖွဲ့ဘက်က9ဦးကြဆုံးပြီးစစ်ကောင်စီဘက်က10ဦးထက်မနည်းကြဆုံးခဲ့တယ်လို့လည်းပြောပါရယ်။မီလာ30ရက်နေ့ကချင်းပြည်နယ်ကြောင်ပိုင်းကံပက်လက်မြို့နယ်အတွင်းမှာလည်းဒေသခံပြည်သူ့ကာကွယ်ရေး CDF တပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲဖြစ်ပွားတာမှာစစ်ကောင်စီဘက်က10ဦးသေဆုံးခဲ့ပြီးဒေသခံ CDF တပ်ဖွဲ့ဘက်ကတော့2ဦးသေဆုံးပြီး3ဦးဒဏ်ရာရခဲ့ပါတယ်။ဒေသခံကာကွယ်ရေးတပ်ဖွဲ့ဘက်ကပြောတဲ့သေဆုံးမှုအရေအချက်ကိုတော့တိကျအတည်ပြုနိုင်သေးပါဘူးရှင်။